1989ခုနှစ်တုန်းကပြတ်ကျခဲ့တဲ့ကိုရီးယားလေကြောင်းလိုင်းခရီးစဉ်မှာ58လေယာဉ်ရဲ့အစိပ်ပိုင်းတွေလို့ယူဆရတဲ့အပိုင်းစာတွေကပလီပင်လယ်ပြင်တွင်ရှာဖွေတရှိခဲ့တဲ့ကိစ္စအပေါ်စုံစမ်းစစ်ဆေးဖို့မြန်မာနဲ့တောင်ကိုရီးယားနိုင်ငံတို့အကြားပနားမသဘောတူညီမှုရခဲ့ကြပါတယ်။စုံစမ်းစစ်ဆေးမဲ့အစီအစဉ်ကတော့ဆက်စပ်ညှိနှိုင်းနေဆဲဖြစ်ကြောင်းတောင်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနကကိုကားပြီးကိုရီးယားသတင်းဌာန News One သတင်းမှကြေညာပရင်းတွေမှာဖော်ပြထားပါတယ်။ကြေညာပရင်းတွေအစောပိုင်းကတောင်ကိုရီးယားပြည်တွင်း MBC သတင်းကတော့လေယာဉ်အပိုင်းစားတွေတွေ့ရတဲ့နေရာမှာအစိုးရဦးဆောင်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကညွှန်ကြားထားတယ်လို့ပြောပါတယ်။သတိဒီဆိုနာအတန်လိုင်းအသုံးပြုကိုရီးယားနဲ့အဖြစ်အစီးတွေကိုတွေ့ရှိခဲ့တာလို့ဇန်နဝါရီလတုန်းက MBC သတင်းကဖော်ပြခဲ့ပြီးနောက်ပိုင်းလာနေငယ်ကြပါသမ္မတမွန်ကအခုလိုညွှန်ကြားလိုက်တာပါ။ဒေသခံငါးဖန်သမားတွေကတော့ရေရောက်မှာကြီးမားတဲ့အရာဝတ္ထုကြီးတခုတွေ့တယ်လို့ပြောပါတယ်။စစ်ဆေးမှုတွေအရာတော့33ပေအရှိရှိတဲ့လေယာဉ်တောင်ပန်းလို့ယူဆရတဲ့အရေးကိုပင်လယ်ရေရောက်ကြမြန်မာတွေ့ထားတာပါ။တောင်ကိုရီးယားပိုင်းဒီလေခါ1989ခုနှစ်နိုဝင်ဘာလ29ရက်နေ့တုန်းကအီရန်နိုင်ငံဘက်ဒမ်မြူကနေဆိုးမှုကိုပြန်တန်းနေတော့မြမကန်းလုံးပင်လယ်ပြင်မှာပျောက်ဆုံးသွားခဲ့တာဖြစ်ပြီးလေပေါ်လိုက်ပါသူ115ဦးစလုံးသေဆုံးခဲ့ပါတယ်။